တော်ရရှိမြတ်ခင်အခုဆက်လက်ပြီးဒီစီလေးလုံးအရေးတော်ပုံဟာနောင်လာမဲ့မြန်မာနိုင်ငံရဲ့သမိုင်းမှာဘယ်လိုမှတ်တမ်းတင်ခြင်းခံရမလဲ။နောင်သမိုင်းတစ်ခေတ်ဆန်းတည်လာတဲ့အခါမြန်မာလူမျိုးတွေဟာဒီစီလေးလုံးကိုဘယ်လိုအမှတ်ရနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့သမိုင်းပညာရှင်ကြီးနှစ်ဦးဖြစ်တဲ့ဒေါက်တာဦးအောင်ခင်နဲ့ပမောက်ခဦးရေကျော်တို့ရဲ့သဘောထားတွေကိုတင်ဆက်လိုပါရစေ။ပထမဆုံးဆရာဦးရေကျော်ဆက်ဆွေးနွေးပါခင်ဗျာ။စီလေးလုံးကိုသမိုင်းမှာဘယ်လိုမှတ်တမ်းတင်ရမလဲခင်ဗျာ
။သမိုင်းဆိုတာဟာကာလဒေသအခြေအနေရပြောင်းလဲတဲ့ဖြစ်တဲ့ကြောင့်ဒီရှိလိလို့အရေးခင်းတာဒီမိုကရေစီအားစုကြီးဟာလာစပြီးတော့တော်လှန်ပုံကန်တဲ့ကာလဖြစ်တယ်အဲ့ဒီတော်လှန်တဲ့အခါမှာစစ်တပ်ကဒီပြည်သူလူထုတွေကိုနှိပ်ကော့ပြီးတော့လူမျိုးများစွာတည်တာလေမြန်မာနိုင်ငံသမိုင်းမှာပထမဦးဆုံးဖြစ်တယ်နောက်ပြီးတော့အရေးကြီးတဲ့အချက်ကဟိုကျွန်တော်တို့မြန်မာနိုင်ငံသမိုင်းမှာမှတ်တမ်းမှာဒီလူအများစုထွက်ပြရတဲ့ကာလပထမဆုံးကာလအလောင်းဖျားလက်ထက်1952ခုနှစ်မှာစပြီးတော့အလောင်းဖျားနန်းတက်လာပြီးမှအောက်ပြည်အောက်ရွာကမွန်ဒီကိုတိုက်ပြီးတော့ပမာပြည်ကတစ်ထောက်လိုက်တာဟာမွန်ဒီဟာယူရီးယားကိုအုပ်စုလိုက်ထွက်ပြရတယ်။ဒီဟာတိုင်းရင်းသားမွန်လူမျိုးတွေနောက်တနည်းအားဖြင့်ပြောရရင်တိုင်းရင်းသားဖြစ်တဲ့မွန်လူမျိုးတွေအုပ်စုတစ်ခုနဲ့သာထွက်ပြရခြင်းဖြစ်တယ်။အဲ့ဒီထွက်ပြရတဲ့အချိန်ကာလမှာရခိုင်မပါဘူး၊ရှမ်းမပါဘူး၊ကရင်မပါဘူး၊ချင်းမပါဘူး၊ဗမာမပါဘူး။ဒီလိုအစဉ်လာပထမဆုံးရှိခဲ့တယ်။ခု88ခုဒီ88လေးလို့အရေးအခင်းမှာတော့ခါတိုင်းရင်းသားပုဂ္ဂိုလ်တဦးမဟုတ်ဘူး၊လူမျိုးစုတစ်ခုမဟုတ်ဘူး။ဗမာလေးပါတယ်၊ကျောင်းသားလေးပါတယ်၊ဘုန်းကြီးလေးပါတယ်နောက်ပြီးတော့ရခိုင်လေးပါတယ်ရှမ်းလေးပါတယ်မွန်လေးပါတယ်အလုံးစုပါကြတဲ့ဖွဲ့စည်းဖြစ်တယ်အဲ့ဒီတော့ဒီရှစ်လေးလုံးအရေးခင်းတာမြန်မာနိုင်ငံမှာအလုံးအရေးကြီးတဲ့အရေးခင်းဖြစ်တယ
်
နောက်ပြီးတော့ဒီအရေးခင်းဟာလွေလွေကူကူမှတ်နိုင်တဲ့အရေးခင်းတစ်ခုလေးဖြစ်တယ
်ဆိုတော့ဆရာကျွန်တော်ကြားဥတာကသမိုင်းဆိုတာနိုင်သူရေးစရမ်းပဲ history was written by the victors ဆိုတဲ့ဆိုရကြားဥပါတယ်ဆိုတော့အခုရှစ်လေးလုံးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလောလောဆယ်နိုင်ငံရေးအပေါ်ကြီးရနေတဲ့စစ်စုရကတော့ဒီစစ်လေးလုံးကိုသူတို့ရှိတော်ကနေပြီးတော့မကောင်းတဲ့အမြင်နဲ့နေပြီးတော့သုံးသပ်ပါတယ်။ဒါပေမဲ့ဒီမိုကရေစီလိုလားတဲ့အင်အားစုကတော့ဒါအသက်ဆရာသူတို့ဘက်ကဒါကောင်းတဲ့အမြင်ကရေးပါတယ်။ဒီလိုအမြင်နှစ်မျိုးဟာဘယ်အမြင်ကပိုပြီးဆောင်မှုမလဲခင်ဗျာဆရာနောက်ပိုင်း
ဦးကျော်စံသာပြောတဲ့စကားကထိုက်တဲ့အားစုဆိုမှန်တယ်။ဒါပေမဲ့အဲ့ဒါဟာသမုဒ္ဒိသစ္စာပဲဖြစ်တယ်။ယာယီသစ္စာတရားပဲဖြစ်တယ်။ဟာလားဒီနေပြီးတော့အမြဲတမ်းတည်ရှိနေတဲ့သစ္စာတရားမဟုတ်ဘူးအမှန်တရားမဟုတ်ဘူးအမှန်တရားဆိုတာအမြဲတမ်းရှိတယ်အဲ့ဒီတရားကိုအမှန်တရားကိုအမြဲတမ်းရှိတဲ့အတွက်ကြောင့်ပြည်သူတွေတော်လှန်ပုန်ကန်တဲ့သမိုင်းအနေနဲ့ဒါရင်ယက်တီမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးအောင်ခင်ရောဘယ်လိုမြင်ပါလဲခင်ဗျာဒီသမိုင်းဟာဘယ်လိုဒီဖြစ်ရကိုသမိုင်းမှာဘယ်သူတွေကဘယ်လိုမှတ်တမ်းတင်လာကြမယ်ဆရာထင်ပါလဲခင်ဗျာ
ရှင်လေးလုံးရဲ့အချိန်ဟုံးကအခုတည်းကရှိနေတဲ့အတွက်ရုပ်စာကိုကျွန်တော်သမိုင်းကနေကြည့်ရင်တော့ခစ်တခစ်ပေါ့ဗျာဆိုဒီမိုကရေစီကတော့ဖြစ်လာမှာပဲဘယ်တော့ဖြစ်လာမယ်ဆိုတာတော့မပြောနိုင်ဘူးကျွန်တော်တို့ဖြစ်လာလို့ရှိရင်ဒါဒီမိုကရေစီအောင်ပွဲခံမှုကဘလောက်ပဲနှိမ့်ကြရဲဆွဲဟာမျိုးပေါ့ဗျာ။သမိုင်းမှာမတန်းတင်မှာပေါ့။ဒါနဲ့ပတ်သက်လို့ကျွန်တော်ဟိုပြင်သစ်တော်လိုင်းကိုလည်းပြောကြည့်နေ။ဒီပြင်သစ်တော်လိုင်းရဲ့မူလရည်ရွယ်ချက်ကနောက်180ကျော်ကြာမှာအကောင့်တွေပေါ့လေ။ဒါဒီ Third French Republic အဲ့ဒီမှာမှပြင်သစ် Parliamentary Democracy စပြီးကျင့်သုံးတာအဲ့ဒီကနေစပြီးတော့နောက်ကမ္ဘာစစ်ဖြစ်တဲ့အထိပဲပေါ့လေ။အဲ့တော့အဲ့လိုပဲဒီရှင်းသေးလုံးတိုက်ပွဲကအခုဘယ်လောက်ရှိနေပြီလဲအခုအနှစ်19နှစ်ရှိနေပြီအနှစ်20နီးပါးရှိနေပြီနောက်ထပ်အနှစ်20ကြာရင်လည်းကြာမယ်နောက်ထပ်အနှစ်60ကြာရင်လည်းကြာမယ်ဆိုတော့ဒီထဲမှာသဘောထားပြောင်းလဲဖို့ပေါ့ဗျာဒေါန်ဆာစုကြီးလည်းပြောဘူးတယ်ဒီအတွေးအခေါ်မပြောင်းလဲဘဲနဲ့ဟာဒီအရေးတော်ပုံကမဖြစ်နိုင်ဘူးအဲ့တော့အတွေးအခေါ်ပြောင်းလဲဖို့ဆိုတာဒီအရသားတွေဒီမကောက်စစ်ဖို့တွေလည်းပြောင်းလဲရမယ်အရသားတွေဒီမှာလည်းပြောင်းလဲရမယ
်ဆရာဒေါက်တာအေဂျော့ခင်ဗျာသမိုင်းချစ်ရတစ်ခုကိုနှစ်ပေါင်းဘယ်လောက်ကြာရင်သမိုင်းချစ်ရလို့သတ်မှတ်လေးရှိရလဲခင်ဗျာသမိုင်းပညာရှင်တွေနဲ့အဲ့တော့အဲ့ဒီဘောင်ထဲမှာကြည့်မယ်ဆိုရင်ဒီ88ပေါ့လေအခုလက်ရှိမျိုးဆက်ကောင်းဆောင်တွေဖန်တီးခဲ့တဲ့88ကိုဘယ်နှစ်ခုနှစ်လောက်မှကြာတော့ဒါမော်ဂွန်တိုက်တွေကဒါအစစ်မှန်လေ့လာမဲ့သမိုင်းအဖြစ်နဲ့လက်ခံလာကြမယ်ခင်ဗျာ
ကျွန်တော်စိတ်ထဲမှာရှိတာတော့နှစ်ပေါင်း5ကြီးဆိုရင်ခိုင်ခိုင်မာမာရက်တည်လာမယ်မှတ်တမ်းတွေอ่ะအဲ့တော့နောက်လာမယ့်သမိုင်းဆရာတွေကဓာတ်တွေကိုထပ်ပြီးတော့သူတည်စရာလောက်ကြပါပဲအရေးကြီးတာကကျွန်တော်တို့မှတ်တမ်းတွေကိုခိုင်ခိုင်မာမာရက်တည်ထားဖို့ထိန်းသိမ်းထားဖို့ဟာအရေးကြီးပါတယ်ဟုတ
်ကဲ့ဆရာရှင်များနောက်တစ်ခါဤဒီခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေခစ်ကိုပြောင်းအောင်လုပ်တဲ့လူတွေဟာခစ်ရည်စည်းကြောင်းကိုသူတို့ကြိုးပြီးတော့မြင်ရပါသလားသူတို့မဟုတ်သူတို့ ်ပြောင်းမဲ့အတိုင်းခီးရည်စီကြောင့်ငါဖြစ်လာလားဆရာဘယ်လိုယူဆမလဲဆရာ
ကျွန်တော်မသားမိလောက်ကတော့ဒီပြီးမရှိတဲ့ပြည်သူပြည်သားတွေရဲ့လူလားတောင့်တနေတာကိုသူကအကောင့်ထဲပို့ဘူးအဲ့ဒါကိုပြည်သူပြည်သားတွေရဲ့သိစိတ်မှဖြစ်ဖြစ်မသိစိတ်မှဖြစ်ဖြစ်ပေါ့ဗျာပြည်သူပြည်သားတွေကထုတ်ဖို့မပြောသေးပေနဲ့သူတို့ရဲ့မသိစိတ်မှဒီဟာကိုလူလားတောင့်တနေရမယ်အဲ့ဒီတောင့်တချက်ကိုအကောင့်ထဲပို့နိုင်တဲ့လူရတာကခေါင်းဆောင်ဖြစ်သွားတာပဲ
ဟုတ်ကဲ့ဆရာဝန်ကြောပြောပါခင်ဗျာ
ကျွန်တော်တို့ခေါင်းဆောင်ဆိုတာဟာနောက်လိုက်ငေးစားတွေရဲ့နောက်ရဲ့ဆန္ဒကိုဖက်ချက်မကွာလိုက်တဲ့ပုံကိုယ်တွေဖြစ်တယ်ဒီခေါင်းဆောင်တွေဟာပြည်သူလူတွေရဲ့ဆန္ဒကိုဖက်ချက်မကွာမလိုက်ရင်ခေါင်းဆောင်ကောင်းဘယ်တော့မှမဖြစ်ဘူးဘာဖြစ်လာမယ်လို့အမှန်နိုင်လေဆိုလို့ရှိရင်ခေါင်းဆောင်လုတ်တဲ့လူဟာအမျိုးရင်းကြီးဖို့လိုတယ်ကပ္ပားကြီးရမြန်မာနိုင်ငံကြီးရကိုလေကျွန်းချင်းချင်းချင်းနားလေဖို့လိုတယ်ဒီလိုနားလေလာလို့ရှင်းမှာဘာဖြစ်မယ်ဆိုတာကိုတင်ကြောပြောနိုင်တယ်တင်ကြောခတ်မှန်းနိုင်တယ်တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ခေါင်းဆောင်လုတ်တဲ့လူဟာသမိုင်းဆရာတပိုင်းဖြစ်ရမယ
်ရှင်လေးလုံးအရေးတော်ပုံကိုမြန်မာသမိုင်းမှာဘယ်လိုမှတ်တမ်းတင်လာရမလဲဆိုတာနဲ့ပတ်သက်ပြီးတော့သမိုင်းပညာရှင်ကြီးနှုတ်ဖြစ်တဲ့ဒေါက်တာအောင်ခင်နဲ့ပမောက်ခအေဂျိုတို့ဆွေးနွေးကြတာဖြစ်ပါတယ်